KAI စေဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလွန်ရဲ့စာဗနာခဏကိုဒီနေ့ဌာနချုပ်လိုက်စာမှာကျင်းပခဲ့ပါတယ်။ဒုဗိုလ်ချုပ်ကြီးခေါလွန်ကွယ်လွန်တာဟာ KAI အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပေမဲ့စီးရီးစီမံချက်တွေကိုတော့ဆက်လုပ်သွားမှာဖြစ်ကြောင်းနဲ့စေဦးစီးချုပ်သစ်ကိုဘိုးကော်မတီကရွေးချယ်ခန့်ဖို့ရှိနေကြောင်း KAI ပြန်ကြားရေးတာဝန်ခံကပြောပါတယ်။ရန်ကုန်ကပို့လာတဲ့သတင်းကိုကိုစံချောပြောပြပေးပါအောင်ခင်ဗျာ
။ KAI စေဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလွန်ဟာအသေးရောဂါကိုနှစ်ကာလအတန်ကြာခံစားပြီးဒီလ23ရက်တနင်္လာနေ့ညနေကကွယ်လွန်ခဲ့တာပါ။သူ့ရဲ့ဇာပနာအခမ်းအနားကိုဒီကနေ့မနေ့ကစတင်ကျင်းပပြီးညနေ3နာရီလောက်မှပြီးဆုံးခဲ့ကြောင်း KAI ပြန်ကြားရေးတာဝန်ခံဘူမူအီနော်ဘူးကပြောပါတယ်။
ခန္ဓာကတော့ဒီမနေ့ကနေ့လောက်ကဖြစ်ပါတယ်။အခုတော့အလုံး PPC ဖြစ်ပါတယ်။ကျွန်တော်တို့KO ဖွင့်စည်းကနေတော့ဒုက္ခထပေါ့နော်။ကိုချုပ်ကြီးကွန်တန်ကမ်ချုံဒုစီဦးဆောင်ပေးမှာအခုကော်မတီကိုအလုံးပါပါတယ်။တခြားအဖွဲ့အစည်းတွေကလူကြီးတွေကတော့မလာကြပါဘူး။လန်ဒန်စစ်တော်ရဲ့အခက်ခဲကြီးရှိနေလို့ထင်တယ်။အမေပေါ်စီဒီဒီကနဲ့တွန်းွားလေးပို့ပြီးမှဝမ်းနေချောင်းလေးပေါ့နော်အဲ့ဒါတွေကတော့တော်တော်များများကတော့ပူချပါတယ
်စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလွန်ကွယ်လွန်တာဟာ KAI အတွက်ဆုံးရှုံးမှုကြီးဖြစ်ပေမဲ့သူ့ရဲ့လှုပ်လှဆလုပ်ငန်းတွေကိုဆက်လုပ်သွားမှာဖြစ်ကြောင်းပူမူညော်ဘူးကပြောပါတယ
်သူကတော့အဓိကစစ်ပိုင်းဆိုင်ရာတွေကိုတာဝန်ယူတယ်ဆိုတော့အခုကျွန်တော်တို့စစ်စင်ရဲလေလေလုံနေတဲ့အချိန်ကာလမှာသူကဆုံးသွားတယ်ဆိုတော့ကျွန်တော်တို့တော်ရဆုံးရှုံးမှုကြီးတခုတော့ဖြစ်ပါတယ်အမတ်သူရဲ့လက်စာဒီကိုတော့လုတ်တင်လုတ်ဖိုက်တာဟာဒီကတော့ကျွန်တော်တို့ဆက်လုပ်မှာဖြစ်ပါတယ်။ဒီရချိုင်းသွားမှာကတော့မဟုတ်ပါဘူ
း။ဒီကနေ့မှာတော့ KIA တပ်ဖွဲ့တွေကတနိုင်းမြို့နယ်ကစစ်ကောင်စီရဲ့နမ်ဘူတက်စကန်ကိုတင်ယူခဲ့တယ်လို့မိုးမောင်းတဲ့မန်စီဒေသတွေမှာလည်းထိုးစစ်တွေဆက်လက်ဆောင်ရွက်နေပါတယ်။လက်ရှိမှာစစ်ဦးစီးချုပ်အသေးရွေးချယ်ခန့်တာမရှိသေးပဲဒါကိုဗဟိုကော်မတီကဆုံးဖြတ်သွားမှာဖြစ်ကြောင်းဆက်ပြောပါတယ
်။အာမရွေးသေးပါဘူး။အဲ့ဘလောက်ကြာမှလဲဘယ်တော့ရွေးမှလဲဆိုတာကတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါကဘဟုကော်မတီရဲ့စုံပြချက်ပေါ်မှာပဲဒီရွေးချယ်ရမှာဖြစ်ပါတယ
်လက်ရှိ KAI ရဲ့ဒုစီဦးစီးချုပ်တာဝန်ကိုဗိုလ်မှူးချုပ်အောင်ဆိုင်လာနဲ့ဗိုလ်မှူးချုပ်နော်တောင်တို့ပူးတဲ့တာဝန်ယူရတာလည်းဖြစ်ပါတယ်ကွယ်လွန်သွားတဲ့ဒုဗိုလ်ချုပ်ကြီးခေါလွန်ဟာ2023ခုနှစ်နတ်ဆန်မှာ KAI စီဦးစီးချုပ်တာဝန်စတင်ထမ်းဆောင်ပြီးသူ့တာဝန်ယူစဉ်ကာလမှာ KAI အတွက်ကြီးမားတဲ့အောင်မြင်မှုတွေရယူနိုင်ခဲ့တယ်လို့သုံးသပ်တာတွေလည်းရှိပါတယ်တချိန်တည်းမှာတော့သူကအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဒေသမှူးအဖြစ်လည်းတာဝန်ယူပြီးမြန်မာပြည်အထက်ပိုင်းဒေသက PDF တပ်ဖွဲ့တွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒုဗိုလ်ချုပ်ကြီးခေါင်လုံးဇာပနအခမ်းအနားကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကန့်တန်အန်းနဲ့ရခိုင်အပါဝင်ညီနောင်မဟာမိတ်၃ဖွဲ့ NCA အပြည့်ရတိုင်းဒေသမဟာမိတ်၇ဖွဲ့ကျောင်းသားတက်မတော် ABSDF ချင်းမျိုးသားတက် UCNF KNY အမျိုးသားတိုးတက်ရေးပါတီ KNPP ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO နဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ANC စတဲ့အဖွဲ့တွေကဝန်ထမ်းကြောင့်တောင်းဝန်လာပေးပို့ခဲ့ပါတယ်ခင်ဗျာ